မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသတွင်းညီနိုင်ဆွေးနွေးပွဲတွေကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပတာမှာအကူအညီပေးရေးကိစ္စအဟံတရအများကြီးကြုံနေရပေမဲ့တိုးတက်မှုတော့ရခဲ့ပါတယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်သူပရက်ဆွန်ခွန်ကပြောလိုက်ပါတယ်လူရှင်နိုင်ငံတွေအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံသားမှာအကူအညီပေးရေးသတ်မှတ်ချက်တွေဟာတစ်ဖက်နဲ့တစ်ဖက်ကွဲလွဲမှုတွေရှိနေတယ်လို့အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာအာဆီယံအထူးကိုယ်စားလှယ်ကပြောတာပါလူရှင်တချို့ကအကူအညီပေးရမှာအင်ရှင်မြန်မာနိုင်ငံနဲ့ညီနိုင်တိုင်ပင်ဖို့တွတ်ဆုံမှုရှိတာကိုသူကထောက်ပြခဲ့ပါတယ်။ဒါမဲ့လည်းပြည်တွင်းပို့မဲ့လူသားချင်းစာနာမှုအကူအညီအပေါ်အခွန်တက်တာခွင့်ပေးဖို့မြန်မာဘက်ကလိုက်ရောခဲ့တယ်လို့ဆိုပါတယ်။ဒီစည်းဝေးကိုမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကူကိုလိုင်းတက်ရောက်ခဲ့ပါတယ်။ NUG ဂျာကာလာအမျိုးသားညီညွတ်အစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကတော့ဒီစည်းဝေးနဲ့ပတ်သက်လို့အာဆီယံ2ကိုယ်စားလှယ်ဘက်ကသူတို့ကိုညီနိုင်တိုင်ပင်တာမျိုးမရှိပေမဲ့ကုလသမဂ္ဂအေဂျင်စီတချို့ကသူတို့ကိုတွဲဆုံအတီးပေးတာမျိုးရှိတယ်လို့ VOA ကိုပြောပါတယ်။စီဝေးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆွန်ခွန်နဲ့အာဆီယံတွင်းမှုချုပ်ဒေါက်တာလင်ဂျော့ခွိုင်းတို့ကဥဆောင်ကမ္ဘာကထလှုပ်ကျင်းပတာဖြစ်ပြီးတော့အာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စဟာမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်ပါအချက်တစ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူအားလုံးလုံခြုံစိတ်ချပြီးအဟံတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ